ကာဇာဒေသအတွင်းဟာမတ်စ်တို့ဖမ်းဆီးထားတဲ့တပ်စခန်းတွေပြန်လည်လာအောင်နောက်ထပ်တိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကတင်းငွေနေနေမှာချင်းချောက်ပြောဆိုလိုက်ပါတယ်။လာမယက်တွေအတွင်းဟာမတ်စ်တို့ကိုစီရင်နိုင်ငံရေးရာဖိအားတွေထပ်ပေးမယ်လို့ဂျူရိုရဲ့အားလည်းရဲ့ပတ်စ်အိုဗာပွဲတစ်ခုမှာမစ္စတာနေတန်ယာဟုကအဲဒီလိုပြောဆိုသွားတာပါ။တပ်စခန်းတွေပြန်လည်လာရဲ့အတွက်ဒါဟာတစ်ခုတည်းတော့နီလန်းဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။အစ္စရေးတောင်ပိုင်းကိုအောက်တိုဘာ9ရက်နေ့ကဟာမတ်စ်တို့ဝင်ရောက်တိုက်ခိုက်မှုအတွင်းဖမ်းဆီးသွားတဲ့တပ်စခန်းတချို့ကိုဂါဇာတောင်ပိုင်းရာဖာမြို့မှာထိန်းနှိမ်ထားတာပါ။စစ်ပွဲအတွက်နောက်ထပ်လုပ်ရမယ့်ခြေလှမ်းတွေကိုစီအူစုချုပ်ကအတည်ပြုလိုက်ပြီလို့စစ်တပ်ပြောရေးဆိုခွင့်ရှိသူရှေ့တပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟက်ဂရီကတင်းငွေတွေနဲ့နောက်မိုင်မှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။ပတ်စ်အိုဗာနေဆိုရင်တပ်စခန်းတွေဖမ်းသွားတဲ့ရက်နေရပြည့်တဲ့နေ့ဖြစ်ပါတယ်။သူတို့အားလုံးအိမ်မက်ရောက်လာတဲ့အထိတိုက်ပွဲဝင်သွားမှာပါလို့လည်းဆက်ပြောသွားပါတယ်။ဟာမတ်စ်တို့ခိုးအောင်နေတယ်ဆိုပြီးတော့ရာဖာကိုထိုးစစ်ဆင်တိုက်ခိုက်မယ်လို့ဝန်ကြီးချုပ်နေတန်ယာဟုကအကြိမ်ချင်းချင်းချောက်ပြောဆိုထားတာဖြစ်ပါတယ်။